ချင်းနေနိုင်ငံမှာကာလကြာရှည်ဖြစ်ပေါ်နေတဲ့ပြည်ရင်းစစ်အတွက်အပြစ်ခံချက်ဆဲကြဖို့ဆော်ဒီအာရေဗျနိုင်ငံကတင်းနယ်လာနေမှာစမ်းလန်းလိုက်ပါတယ်။ဒါပေမဲ့အခုလိုကမ်းလန်းချက်ဟာဘာအတွက်စမ်းမှာမဟုတ်သလိုထိရောက်မှုလည်းရှိမှာမဟုတ်ဘူးလို့ပြောပြီးဟူဒီသဘုံတွေဘက်ကတော့လက်ခံချင်မမရပါဘူး။အခုလိုတနင်္ဂနွေအတိုင်းတန်နဲ့အပြစ်ခံရက်ဆဲပြီးရင်ဆန္ဒကလေရင်ကွင်းကိုပြန်ပြီးဖွင့်နိုင်မှာဖြစ်ကြောင်းလဲဆော်ဒီအာရေဗျအစိုးရကပြောပါတယ်။ဒီလေရင်ကွင်းဟာအီရန်နဲ့အကူအညီပေးနေတဲ့ဟူဒီသဘုံတွေထိန်းချုပ်ထားတဲ့နေနေထဲမှာရှိတာဖြစ်ပေမဲ့ဆော်ဒီအာရေဗျဥဆောင်တဲ့မဟာမိတ်တွေအကူအညီပေးနေတဲ့ဂျီမင်းသမားကအက်ဒရာဘူမန်ဆော့ဟာဒီအစိုးရကဝင်းဟင်ကိုထိန်းချုပ်ထားတာဖြစ်ပြီးဒီလင်းကွင်းမှာဒေတာအဝင်အထွက်မရှိအောင်ပိတ်ထားတာနှစ်နယ်ချီရှိနေပြီဖြစ်ပါတယ်။ဒါအပြင်ဂျီမင်းနိုင်ငံဟိုဒီတာပင်လယ်စိတ်ကမ်းကရတဲ့အခွန်အခတွေအတွက်ဂျီမင်းအစိုးရဘက်ကရောသဘုံအဖွဲ့ဘက်ကပါအသွင်းထုတ်လုပ်နိုင်လို့ဂျီမင်းဗဟိုဘာမှာပူးတွဲငွေစင်းဖွင့်နေမှာဖြစ်ကြောင်းလဲဆော်ဒီအာရေဗျဘက်ကကန့်လန့်ခဲ့တာပါ။2018ခုနှစ်စတော့ခ်ဟုံးမှာပြုလုပ်တဲ့ညှိနှိုင်းမှုရဲ့အရာဒါကိုရင်းနှီးအစိုးရဘက်ကရောသဘုံအဖွဲ့ဘက်ကပါသဘောတူကြတာဖြစ်တဲ့နဲ့အပြည့်ဝတော့အကောင့်ထဲမပေါ်နိုင်ခဲ့ပါဘူး။အခုကမ်းလှမ်းချက်တွေအတွက်နှစ်ဖက်သဘောတူညီမှုရခဲ့ရင်တော့နိုင်ငံရေးစနစ်ပွဲတွေကိုဆက်လုပ်မှာဖြစ်ကြောင်းနဲ့ဒါဟာဟူတီတွေပေါ်မှာပဲမူတည်နေတယ်လို့ဆော်ဒီနိုင်ငံခြားရေးဝန်ကြီးဖိုင်ဆယ်ဘင်ဖာရန်အဆောက်ကရီယတ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဒီကြေညာချက်တွေသမဟာဒီအစိုးရကကြိုးဆိုပေမဲ့ဂျီမင်းပိုင်နဲ့နေနေ80ရာခိုင်နှုန်းလောက်ကိုထိန်းချုပ်ထားတဲ့ဟူဒီတဘုံတွေကတော့စိတ်ဝင်စားမှုတိတ်မပြပါဘူး။